ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသကမပောက်ကွဲသေးတဲ့မြေမြုပ်မိုင်းတွေနဲ့လက်လုဖောက်ခွဲပစ္စည်း IED တွေဖယ်ရှားရေးကိုအတူတကွလက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နေဂျာဆောင်တက် BGB ကအကြီးကဲသူဖြစ်တဲ့ဗိုလ်မှူးချုပ်မတ်အန်ဆူအာရာမန်ကကျတဲ့ပြည်နယ်နှစ်နိုင်ငံဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။နှစ်နိုင်ငံနယ်စပ်ဒေသလုံခြုံရေးနဲ့ငြိမ်းချမ်းဆိုင်ရာဆွေးနွေးပွဲကို၅ရက်ကြာပြုလုပ်ခဲ့တာဖြစ်ပြီးနယ်စပ်ဒေသမှာရှိနေတဲ့မြေမြုပ်မိုင်းတွေနဲ့မပောက်ကွဲသေးတဲ့ IED ဖောက်ခွဲပစ္စည်းတွေဖယ်ရှားရေးအပြင်ပုံမှန်ကင်းလည်ဖို့ကိစ္စရပ်တွေကိုပါဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာဘက်ကရဲမှုချုပ်မျိုးစုံဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဝင်6ဦးနဲ့ဘင်္ဂလားဒေ့ရှ်ဘက်ကဗိုလ်မှူးချုပ်ရက်မန်ဦးဆောင်တဲ့အဖွဲ့ဝင်16ဦးတို့တက်ရောက်ဆွေးနွေးခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။ကီလိုမီတာ250ကျော်ရှိတဲ့နယ်စပ်မှာ150လောက်ဟာတောတောင်ထူထပ်ပြီးလူသူအယောက်ပေါက်နေတာမို့လက်နက်ကင်ဖွဲ့တွေရာဇွတ်သားတွေမွေးစေဝါနဲ့လက်နက်မှန်ခိုးတွေချက်စားတဲ့ဒေသဖြစ်ပါတယ်။မွေးစေဝါနဲ့ရာဇွတ်မှုနှိမ်နင်းရေးကိုနှစ်နိုင်ငံစလုံးကအလေးထားလှုပ်ဆောင်နေတာမို့နယ်စပ်ဒေသအနာကရာဘမွေးစေထုတ်လုပ်တဲ့စစ်ရုံ49ရုံကိုမြန်မာရဲတွေစီ BGB ကအကြောင်းကြားခဲ့တယ်လို့လည်းမစ္စတာရက်မန်ကပြောပါတယ်။